မသိတဲ့လူသိန်းကိုအခုညီပေးမှုငွေချေးပေးကမှုအဖွဲ့တစ်ခုကိုလိုအားထောက်ပံ့မှုစတဲ့အချက်၃ချက်ကိုကြည့်ပြီးရရောဆုံးနဲ့စေတနာအစီအစဉ်တိုင်းပြည်စရင်ကိုဗြိတိန်အခြေစိုက် CAF Charities Aid Foundation ကစုဆောင်ပြီးထုတ်ပြန်လာတာနဲ့အနည်းငယ်ရှိသွားပါပြီ2018မှာအင်ဒိုနီးရှားနိုင်ငံကပထမရသွားပါတယ်မြန်မာက၄နှစ်ဇက်တိုက်ပထမနေရာကရရှိခဲ့ပြီး2018သရင်မှာအဆင့်6အထိကျဆင်းသွားပါတယ်2019ကနိုင်ငံပေါင်း140ကျော်မှာစစ်တမ်းကောက်ယူပြီးကမ္ဘာအလူရှင်စီးရင်ကို2018မှာထုတ်ပြန်ကြေညာတာဖြစ်ပါတယ်2014သရင်မှာပထမနေရာကိုမြန်မာနဲ့အမေရိကန်ကရယူပါတယ်ရရောဆုံးတဲ့စေတနာအစီအစဉ်နိုင်ငံ20ကို2013က2019အထိ9နှစ်ကာလစစ်တမ်းကောက်တဲ့အခါမှာမြန်မာကပထမအမေရိကန်ကဒုတိယနယူးဇီလန်ကတတိယဩစတြေးလျကသတုတ္ထအိုင်လန်ကပြစမကနေဒါစတ္ထမအင်ဒိုနီးရှားတတ္ထမဗြိတိန်ကအထမအဆင့်မှာရှိပါတယ်တိရီလင်္ကာကအဆင့်30မလေးရှားက17စင်ကာပူကအဆင့်18မှာရောက်နေပါတယ်ဒီထဲမှာပစိဖိတ်ဒေသက9နိုင်ငံဥရောပက9နိုင်ငံအာဖရိက4နိုင်ငံနဲ့အာရဗ်9နိုင်ငံပါဝင်ပါတယ်
ကူညီမှုပေးကမ်းမှုနဲ့လူအားထောက်ပံ့မှုမှာအများဆုံးအမှတ်တရစီပေးထားပြီးရာဂိုင်းနှုံးဘယ်လောက်ရသလဲဆိုတာကိုစရင်လုပ်ကြတာပါပေးကမ်းလှူဒန်းတဲ့နေရာမှာမြန်မာဟာ90ရာဂိုင်းနှုံးကျော်အမြဲတမ်းရနေတာမို့ရရောဆုံးလည်းဖြစ်နေပါတယ်ဒါပေမဲ့လူစိမ်းကိုကူညီမှုနဲ့လူအားထောက်ပံ့မှုမှာမြန်မာက90ရာဂိုင်းနှုံးကျော်ရခဲ့ရာက2018စရင်မှာတော့ကူညီမှုမှာ40ရာဂိုင်းနှုံးလူအားပေးမှုမှာ30ရာဂိုင်းနှုံးအထိကျဆင်းသွားပါတယ်ပေးကမ်းလှူဒန်းမှုမှာမြန်မာကနံပါတ်1ဖြစ်နေတာထေရဝါဒီဗုဒ္ဓဘာသာဘုန်းကြီး9သိန်းကိုလှူဒန်းနေလို့ဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့ပေးကမ်းမှုမှာအင်ဒိုနီးရှားကဒုတိယဩစတြေးလျကတတိယဗြိတိန်ကသတုတ္ထဖြစ်ပြီးဗုဒ္ဓဘာသာဝင်ဖြစ်တဲ့ပူပြီးချမ်းသာတဲ့ထိုင်းနိုင်ငံဟာအဆင့်22မှာရှိနေတာကိုသတိပြုသင့်ပါတယ
်စင်ကာပူဟာဝင်ငွေကောင်းပေမဲ့ကူညီပေးကမ်းလှူဒန်းရမှာအားနည်းတာကြောင့်လွန်ခဲ့တဲ့9နှစ်တာကမ္ဘာအလူရှင်စည်းရင်းမှာအဆင့်64သာရှိပါတယ်။ဒါပေမဲ့လူသိန်းကိုကူညီမှုနဲ့လူအားပေးထောက်ပံ့မှုတွေတိုးပါလာတဲ့အတွက်2018သရင်မှာအဆင့်9အထိတက်သွားပါတယ်။ပေးကမ်းလူရရာမှာစင်ကာပူဟာ90ရာခိုင်နှုန်းလောက်သာအမှတ်ရပါတယ်။ထိပ်တန်းစေတနာရှင်နိုင်ငံ20သရင်မှာစင်ရတဲ့နိုင်ငံ9နိုင်ငံပါဝင်ပြီးဂျပန်နဲ့ဆော်ဒီအရေဗျားလိုချမ်းသာတဲ့နိုင်ငံကြီးတွေမပါဝင်တာလဲသတိထားသင့်တဲ့အချက်တစ်ခုဖြစ်ပါတယ်။ပေကမ်းလူရန်းဆုံးနိုင်ငံ10နိုင်ငံစီးရင်မှာမြန်မာနဲ့အင်ဒိုနီးရှားသာအာရှနိုင်ငံဖြစ်ပြီးကျန်နိုင်ငံတွေဟာဩစတြေးလျ၊နယူးဇီလန်နဲ့ဥရောပနိုင်ငံတွေဖြစ်ပြီးလူသားချင်းစာနာရေးလူမှုရေးအကူအညီတွေပေးတာများပါတယ်
။ကမ္ဘာအလူရှင်စီးရင်ကိုနှစ်စဉ်ထုတ်ပြန်လာတာ9ကြိမ်ရှိပါပြီ။အဲ့ဒီထဲမှာမြန်မာက4ကြိမ်ပထမရခဲ့ပြီးအင်ဒိုနီးရှားဟာပထမဦးဆုံးအကြိမ်အဖြစ်ပထမရရှိသွားတာဖြစ်ပါတယ်။မြင်းကလေးလှုပ်မှုကြောင့်ဒုက္ခရောက်နေသူတွေကိုကူညီဆောက်ရှောက်သူနဲ့ပေးကမ်းလှူဒန်းသူဥယေတိုးပွားလာတာမို့အလှူရှင်ပထမအဆင့်ကိုရောက်သွားတာလို့ဆိုပါတယ်မြန်မာဟာပထမအဆင့်ကနေအဆင့်6ကိုကျသွားပေမဲ့ပေးကမ်းလှူဒန်းရာမှာ88ရာခိုင်နှုန်းနဲ့အများဆုံးဖြစ်နေပါတယ်ဗုဒ္ဓဘာသာနိုင်ငံမို့အလှူများတာလို့ဆိုပေမဲ့အခြားဗုဒ္ဓဘာသာဝင်တွေဖြစ်တဲ့ထိုင်းနိုင်ငံဟာပေးလှူမှု53ရာခိုင်နှုန်းနဲ့အဆင့်22မှာရှိပြီးတီရီလင်ကဟာလှူဒန်းမှု39ရာခိုင်နှုန်းနဲ့အဆင့်36မှာရှိပါတယ်။လာအိုက33ရာခိုင်နှုန်းနဲ့အဆင့်49၊ကမ္ဘောဒီးယားက30ရာခိုင်နှုန်းနဲ့အဆင့်55ဖြစ်ပါတယ်
။ဗုဒ္ဓဘာသာဝင်အများဆုံးရှိတာချင်းတူပေမဲ့ပေးကမ်းလှူဒန်းတဲ့နေရာမှာမြန်မာကရာခိုင်နှုန်းအများဆုံးအဆင့်1မှာအမြဲရှိနေတာဟာစဉ်းစားစရာကောင်းပါလေ။ဒါလို့ဖြစ်ရတာဟာဘာသာရေးနဲ့မဆိုင်ဘဲလူမျိုးဓလိနဲ့သက်ဆိုင်တယ်လို့လည်းယူဆနိုင်ပွဲရှိပါသေး။ဘုန်းကြီးဥယျ9သိန်းကိုကျွေးမွေးထားတဲ့နိုင်ငံမှာဘုန်းကြီးဝတ်ပြီးအသွင်ဝင်ဝမ်းကြောင်းပြုသူတွေလည်းအများကြီးရှိနိုင်ပါသေး။လူအားပေးထောက်ပံ့ရမှာမြန်မာဟာ35ရာခိုင်နှုန်းနဲ့အဆင့်22မှာရှိပါသေး။လူသိန်းကိုကူညီတဲ့နေရာမှာတော့40ရာခိုင်နှုန်းနဲ့အဆင့်112ကိုမြန်မာကရထားပါသေး။ကမ္ဘာအလူရှင်စီးရင်နောက်ဆုံးစီးရင်အထိပေးကမ်းလှူဒန်းတဲ့နေရာမှာမြန်မာကပထမရနေတုန်းဖြစ်ပါလေမြန်မာကိုကူညီထောက်ပံ့ပြီးငွေချေးထုတ်ချေးနေတဲ့တရုတ်ပြည်ကတော့ပေးကမ်းလှူဒန်းမှုမှာစ 14ရာခိုင်နှုန်းနဲ့အဆင့်113ကိုရောက်နေပါတယ်။ဂျပန်က18ရာခိုင်နှုန်းနဲ့အဆင့်69မှာရှိပြီးအိန္ဒိယကတော့20ရာခိုင်နှုန်းနဲ့အဆင့်89မှာရှိပါတယ်။မြန်မာအိန္ဒိယနိုင်ငံတွေနဲ့မြန်မာကိုကူညီထောက်ပံ့နေတဲ့နိုင်ငံကြီးတွေဟာမြန်မာလောက်ပေးကမ်းလှူဒါန်းကြတာမဟုတ်ပါဘူး။ဒါကြောင့်လေတရုတ်ပြည်ကဘုန်းကြီးတွေမြန်မာပြည်လာပြီးအလှူခမ်းနေတာဖြစ်ပုံရပါတယ်ခင်ဗျာ။